အမေရိကန်နိုင်ငံနယူးယောက်မြို့ Terry Science and Education သိပ္ပံနဲ့နည်းပညာအဖွဲ့ကကျင်းပတဲ့ Genius Olympic 2019ပြိုင်ပွဲမှာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရင်းနဲ့သိပ္ပံနည်းပညာဆရာပြိုင်ပွဲကိုထိုင်းရောက်မြန်မာကျောင်းသူတူဦးဝင်ရောက်ရှင်းပြမှာပါထိုင်းနိုင်ငံရင်တောင်မြို့ကအထက်တန်းကျောင်းတက်နေတဲ့ကျောင်းသူကလေးယွန်းလက်ဒီပီယက်တာဟာပြိုင်ပွဲဝင်ဖို့အမေရိကန်နိုင်ငံကိုရောက်ရှိနေပါပြီနိုင်ငံကူးလက်မှတ်အခက်ခဲတွေကြားကအခုလိုရွှင်းရောက်ရှင်းပြနိုင်ခဲ့တဲ့အကြောင်းအပြည့်စုံကိုတော့ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းတောင်ပိုင်းရင်တောင်မြို့ကမစ်ယွန်းလက်ဒီပီယက်တာဆိုတဲ့အထက်တန်းကျောင်းသူလေးဟာအမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပမဲ့ Genius Olympic လူငယ်သိပ္ပံပြိုင်ပွဲကိုသွားရောက်ရှင်ပြိုင်ဖို့အတွက်နိုင်ငံကူးလက်မှတ်ခိုင်ခိုင်မာမာမရှိသေးတာကြောင့်အမေရိကန်နိုင်ငံကပြိုင်ပွဲကပါပယ်ချထားတာပါဒီနောက်မှာတော့သူမဟာနိုင်ငံမဲ့အဖြစ်ကနေထိုင်းနိုင်ငံသားပေးခဲ့ပြီးတဲ့နောက်မှာတော့အမေရိကန်နိုင်ငံမှာဇွန်လ19ရက်နေ့မှာကျင်းပမဲ့ပြိုင်ပွဲကိုသွားရောက်ရှင်ပြိုင်ခွင့်ရသွားတဲ့အကြောင်းသွားရောက်ရှင်ပြိုင်ဖို့အတွက်အမေရိကန်နိုင်ငံကိုရောက်ရှိသွားပြီဖြစ်ကြောင်းမိခင်ဖြစ်သူဒေါ်မြတီတာကပြောပြပါဗျာတိ
တ်ဆန်ပါတာနဲ့သွားတာတိတ်ဆန်ပါတာကသူကစက်ပစ္စည်းတော့ဆိုအမကြီးရဲ့စက်ပစ္စည်းသူ့ပြည်စက်ပစ္စည်းခွဲခြားတဲ့ဆက်အဲ့ဒီဆက်ကကွန်ပျူတာနဲ့ထိန်းထုတ်တာကဒီဆက်ကိုတော့သူကိုယ်တိုင်ထွင်တာမဟုတ်ဘူးတော့ဆက်ကိုဒီသိပ္ပံဆရာကထွင်တာ
ဟုတ်ကဲ့
ကျောင်းသားတွေကဝိုင်းပြီးတော့ခုနီးပေးရတာလားလို့ရှိတယ်ဒါဒီအခုပြိုင်လို့ပြိုင်ပွဲသိပ္ပံဆိုတဲ့ပြိုင်ပွဲမှန်တယ်မရတာဆရာတွေဝဲလောက်တာ
မြန်မာရှေ့ပြောင်းကလေးငယ်ဖြစ်တဲ့ Miss ယွန်းလက်ဒီပီယာတက်ဟာငယ်ငယ်ကလေးကကျောင်းမှာထူးချွန်တဲ့ကလေးဖြစ်တာကြောင့်မြို့နယ်ကနေတနင်္ဂနွေလုံးအဆင့်အင်္ဂလိပ်စာပြိုင်ပွဲမှာလည်းပထမရရှိခဲ့သူဖြစ်ပါတယ်။အခက်ခဲတွေကြားကပြိုင်ပွဲဝင်ဖို့လုပ်တဲ့အခါမှာနိုင်ငံမဲ့ဖြစ်တာကြောင့်နိုင်ငံကူးစာအုပ်ရဖို့ကအစားအခက်ခဲတွေရှိခဲ့တာပါ။ပြိုင်ပွဲကိုလည်းအဆင့်အဆင့်ဝင်ရောက်ရှင်ပြိုင်ခဲ့ရပုံကိုလည်းမိခင်ဖြစ်သူကပြောပြပါတယ်
။ခုကလေဆိုင်းနိုင်ငံမှာမူရတာပေါ့နော်။တရားသူတွေကတော့ရှစ်ပြောင်းလို့ပုံမှာပေါ့နော်ဒီမှာလည်းဒီပါ။ကိုကတော့ဗီဇာနဲ့ပတ်ဖို့လည်းနေတယ်။ကလေးတွေကတော့သူဆင်းရဲတဲ့ပုံမှာအဲ့ရောက်ပါလေခုနှစ်ထိပ်စီနဲ့နည်းနည်းကလေးဒီမှာကြောင်းနေတယ်သူစတော်လာတယ်ပြိုင်ပွဲတွေပြိုင်လာတော့မှရဲ့အဲ့လိုနေလာရင်လည်းအခုလည်းဒီလိုပဲအဲ့ဒီအိုလံပစ်ဒီနေ့အိုလံပစ်မှာသူပြိုင်ခွင့်ရတော့ပေါ့နော်နိုင်တယ်နိုင်တော့နိုင်လို့ဆိုတော့ပုပ်ပပလည်းနိုင်တာမဟုတ်မှရဲ့နိုင်ငံလို့အတိုင်းတိုင်းနဲ့ပြိုင်ရတယ်နော်အဆင်ပြေတယ်နော်ယူမယ်လေတော့တခါထိုင်းနိုင်ငံအစီအကိုအဆင်ပြေပြိုင်လာပြီးတော့မှနိုင်တယ်နိုင်ရတော့လည်းအမေရိကန်ကကပြန်ယူရေးပြန်တယ်နော်နိုင်တဲ့ဘဲကနေပြီးတော့မှအဖွဲ့တွေပြန်ယူရေးဘူးလားသူခေါ်ချင်တဲ့ဖွင့်ဟောသူသူကဟိုကရှိတယ်ဗီဒီယိုကောကြည့်ပြီးတော့
ဂျီနက်စ်အိုလံပစ်ပြိုင်ပွဲဆိုတာဟာတကဘာလုံးကကျောင်းသားတွေဝင်ရောက်ပြိုင်ဆိုင်ရတဲ့သိပ္ပံဆိုင်ရာပြိုင်ပွဲဖြစ်ပါတယ်။ဂျီနက်စ်အိုလံပစ်ဆိုတဲ့ပညာရေးရမုံငွေဖွဲ့ဟာအခြေခံသိပ္ပံပညာအမှုပညာဖန်တီးရေးသားမှုအင်ဂျင်နီယာပညာရဲ့စီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးရေးစတာတွေကနေတဆင့်တကဘာတဝန်းလုံးကလူငယ်တွေပတ်ဝန်းကျင်ထိန်းသိမ်းရေးရေးချေဆောင်ရွက်နိုင်ဖို့အားပေးတဲ့အစီအစဉ်တစ်ရက်လည်းဖြစ်ပါတယ်ရှင်။